ထိုင်းနိုင်ငံချုံဖော်ပြည်နယ်ထဲမှာအထောက်ထားမဲ့မြန်မာ30ကျော်လိုက်ပါလာတဲ့ကားတစ်စီးဟာရဲမုံကြုံရဲ့တပ်ဖွဲ့ဝင်တွေရဲ့စစ်ဆေးချက်ကိုမခံဘဲမောင်းပြေးရာကနေကားတိမ့်မှမှုဖြစ်ပြီးမြန်မာနိုင်ငံသားတချို့ထိခိုက်ဒဏ်ရာရခဲ့ပြီးဖမ်းဆီးခံခဲ့ရကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ်
။မလ23ရက်နေ့ဒီနေ့မနေ့ပေါ့တရားမွေမြန်မာ35ဦးကိုတင်ဆောင်လာတဲ့ကားတစ်စီးဟာထိုင်းလူမျိုးခွဲတားတယ်ပေါ့ထိုင်းလူမျိုးခွဲတားတော့သူတို့ကမခံမဲနဲ့မောင်းပြေးစင်မှာအဲ့ဒီကားတိမ်မောက်မှုဖြစ်ပြီးအဖမ်းခံခဲ့ရတော့အဲ့မှာကားသမားရောတရားမွေမြန်မာ35ဦးပါအဖမ်းခံအဲထိခိုက်ဒဏ်ရာတော့အနည်းချင်းတော့ရကြတာရှိတာပေါ့ပြေဆုံးတယ်ပါညာလို့တော့အခုချိန်ကြီးတော့မကြားသေးရသေး35ဦးလုံးဒဏ်ရာအနည်းချင်းရပြီးတော့အဖမ်းခံလိုက်
ဒီနှစ်ထဲမှာပဲအထောက်ထားမဲ့မြန်မာတွေလိုက်ပါလာတဲ့လူပုံကူးတဲ့ကားတွေဟာစစ်ဆေးခိတ်တွေကိုဖျက်တဲ့အခါမှာအစစ်ဆေးမခံဘဲမောင်းပြေးရကနေအခုလိုမျိုးကားတိမ့်မှမှုတွေဖြစ်ပြီးရှေ့ပြောင်းလို့သမားတွေတိတ်ဆုံးမှုတွေဖြစ်ခဲ့ရကြောင်းဦးမိုးကျိုးကဆက်ပြောပြပါတယ်
။ဒါသုံးမှုပြောက်ပေါ့ဒီ2021အတွက်သုံးမှုပြောက်ဒီတရားမွန်မြန်မာတွေအစစ်ဆေးမခံဘဲထွက်ပြေးကြတာ2021ဇန်နဝါရီထဲမှာကမ်ပိန်းထဲမှာတမှုနောက်ဒီ2021မတ်လထဲမှာမလာဆက်တော်ရင်တော့ပရာဂျိုခီရီကံပြည်နယ်ထဲမှာတမှုအခုတတရမြောက်ချွန်ဖုံချွန်ဖုံပြည်နယ်ထဲမှာတမှုရှေ့ရဖြစ်ရတဲ့ကတော့ကာဖဖစ်တုံးကတယောက်နေတယ်။နောက်ပရာဂျိုခီရီကံမှာ6ယောက်နေတယ
်။ထိုင်းနိုင်ငံပရာဂျိုခီရီကံပြည်နယ်ထဲကဖက်ကဆန်ဟိုင်ဝေးလမ်းမပေါ်မှာမလာ16ရက်နေ့မနေ့အစောကြီးအချိန်မှာတော့တရားမဝင်မြန်မာ18ဦးတည်ဆောင်လာတဲ့ကားမတော်တဆဖြစ်ပြီးနောက်ကကားကဝင်တိုက်တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာ6ဦးပွဲချင်းပြီးတည်ဆုံခဲ့ရတယ်လို့ကျန်တဲ့12ဦးလည်းဆေးရုံမှာပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။တချို့ကတော့ကားတိုက်မှုဖြစ်ပြီးဆေးရုံစည်းကမ်းမပို့ပဲဒဏ်ရာရမြန်မာတွေကိုတောတောင်တွေထဲမှာဆွန့်ပစ်သွားတာတွေလည်းရှိတဲ့အတွက်မလိုလားအပဲမြန်မာလူသမားတွေတည်ဆုံတာတွေလည်းရှိခဲ့ပါတယ်။ဒီလပိုင်းတွေအတွင်းမှာပဲတရားမဝင်မြန်မာတွေကိုတည်ဆောင်လာတဲ့ကားတွေစစ်စေးဂိတ်တွေကိုရှောင်ကွင်းမောင်းနေရကနေရင်မတော်စတိုက်မှုတွေမကြာခဏရှိနေပြီးအများစုကတော့မြန်မာတွေကိုအစုလိုက်အပြုံလိုက်လူကုန်ကူးတဲ့ဂိုင်းတွေကဖြစ်ကြပါရဲ့ရှင်။